စကိုင်းနိုင်ဒေသကြီးပလဲမြို့နယ်ထဲကမွေးတုံကျွရအနီးမှာဇွန်လ6ရက်နဲ့9ရက်တို့မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာပါဇွန်လ9ရက်ကြာသာပတင်းနေ့မှာတော့မင်းရွာနဲ့မွေးတုံကျွရကနေအိမ်တွေကိုစစ်ကောင်စီတပ်တွေကမီးရှို့သွားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီကထွက်သွားပြီးတဲ့နောက်မှာမင်းရွာကအသက်60အမျိုးသား2ဦးနဲ့မွေးတုံရွာကကျွရသား2ဦးမီးလောင်တိတ်ဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိရတယ်လို့ပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ပလဲမြို့နယ်တွေကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်စိုက်ပွဲပြတာဒီမျိုးဆိုရင်တော့ဒါပလဲမြို့နယ်မှာတော့နည်းနည်းရှိသွားရဲ့ခင်ဗျညာရောနေရောဖြစ်နေပေါ့နော်အခုလက်ဆက်လက်ပြီးတော့ဖြစ်နေတော့ကြာဘိုင်းလောင်မှာမွေးတုံရွာကိုဝင်လာတော့မွေးတုံရွာကိုမင်းရနေနေနေပြီးတော့ကျွန်တော်တို့ညအဒီညလုံးတိုက်ပွဲပြီးမှလည်းဖြစ်ခဲ့တယ်ဟုတ်ကဲ့နည်းရရှိပြီးတော့ဒီနေ့ဒီကောင်နေ၈နာရီထိုးလောက်မှာမွေးတုံရဲ့တောင်ဘက်မှာမင်းရွာဆိုတာရှိတယ်ဗျာ။အဲမင်းရွာကိုဒီကောင်လေးဝင်ရောက်ပြီးတော့မီးရှို့လိုက်တယ်။ရှို့လိုက်တဲ့ခါမှာအင်ဂျီပြတ်သွားတယ်ကြီးပြေရွာက60တောက်ရင်ပါသွားတယ်ခင်ဗျာ။ဒုတိယောက်ပါအဲဒီမှာမီးထဲမှာတက်ခံလိုက်ရတယ်။မင်းရွာကိုမီးရှို့ပြီးတဲ့အချိန်မှာပဲနောက်တစ်ခါနောက်ဘက်ကမွေးတုံကိုတစ်ခါအဲဒီရွာကိုဆက်ပြီးတော့ရှို့လိုက်တယ်ခင်ဗျာ။အဲဒီရွာမှာလည်းအင်ဂျီ40ပါသွားတယ်။အဲဒီမှာလည်းဒီတိယောက်ဥတင်ဖေးဆိုတဲ့လူကြီးတစ်ယောက်မီးထဲမှာပါသွားတယ်ခင်ဗျာ။ဒီလူမျိုးမီးထဲမှာပါသွားတယ်မင်းရွာတစ်ယောက်မွေးတုံတစ်ယောက်ခင်ဗျာ။
မွေးတုံကျွရဟာဒုတိယအကြိမ်ထက်ရှုခံရတာဖြစ်ပြီးအခုတခါအောင်မီးရှို့ခံရတဲ့နေအိမ်တွေဟာပထမအကြိမ်မီးတဲပါသွားတဲ့နေရာတွေမှာပြန်လည်ဆောက်လုပ်ထားတဲ့နေအိမ်တွေလည်းဖြစ်ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာကအင်လှနဲ့ရာကျွရတို့ကိုဇွန်လ6ရက်မနက်ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်လာလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံသူကပြောပါတယ
်။ဟုတ်ကဲ့မင်းကြီးရှင်းလာလိုက်တာကသူတို့ကဟုတ်ကဲ့ဟွာပြအင်လာတူဟွာရာဝင်လာပြအဲ့နှစ်ရောင်ဝင်လာပြဒေတာကန်ဆောက်ရာပြမှာ900လောက်ပဲရှိတယ်ဗျဖြစ်ပြနေရတာဗျတော့တောင်းတော့မှရှောင်ပြနေရတာဗျဆယ်ပြောရမရှိဘူးဗ
ျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်2022ခုနှစ်ဇွန်လ28ရက်နေ့အထိစစ်ဘေးရှောင်ဦးရေ9,500ရှိတယ်လို့ UNOCHA မြန်မာကကောက်ယူထားတဲ့စည်းမျဉ်းတွေအရသိရပါတယ်ခင်ဗျာ